ဟုတ်ကဲ့မစ္စတာရစ်ချက်ဟော်စီခင်ဗျအိုင်အယ်လိုကနားအဖကိုတောင်းဆိုထားတဲ့နောက်ဆုံးသတ်မှတ်ရရက်ပြည့်သွားပါပြီဒါတော့နားအဖဘက်ကလည်းတောင်းဆိုထားတဲ့အတိုင်းအပြည့်အဝလိုက်နာတာမရှိဘူးဆိုတော့အိုင်အယ်လိုအနေနဲ့ဘာဆက်လက်ဖို့များအစီအစဉ်ရှိပါလဲခင်ဗျ
Well I think the first thing to say is that it is significant that the two people who were in prison on cases
အိုင်အယ်လိုနဲ့ပတ်သက်လို့အဖမ်းခံထားရတဲ့မဆဆုနှွေးနဲ့ဥယျာဉ်မြင့်တို့ပြန်လွတ်လာတဲ့ကိစ္စဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒါပေမဲ့အောင်လန်မျိုးကအာရမလိုအပ်ပေးကိစ္စတိုင်ကြားလို့အမှုရင်ဆိုင်နေရတဲ့လူသုံးရဲ့အမှုကတော့မပြီးပြတ်သေးပါဘူးဒီကိစ္စကိုအမြန်ဆုံးဖြေရှင်းဖို့လိုအပ်ပါတယ်လို့မစ္စတာရစ်ချက်ဟော်စီကပြောဆိုသွားတာပါအဲဒါပေမဲ့ကဒီကိစ္စကလည်းသတ်မှတ်ရပြည့်တဲ့အထိအခုဆိုရင်မပြေလည်သေးဘူးဖြစ်နေပါတယ်တခုခုကိုသတ်မှတ်ရထားပြီးတော့တောင်းဆိုရဆိုတာဟာရာဇသံပေးတာပဲလို့အများစုကနားလည်ထားကြပါတယ်Mr. Richard Hosey, please tell us.
I think we need to understand the reason why in June the ILO gave two deadlines. One was for the end of July for the release of people and the ending of the prosecution. The second was the end of October.
ဘာကြောင့် ILO ကသတ်မှတ်ရနှစ်ခုထားပြီးတော့နားအဖကိုတောင်းဆိုရရဲ့ဆိုတာကိုနားလည်သိပါတယ်။ပထမတောင်းဆိုချက်ကတော့ ILO နဲ့ပတ်သက်လို့ဖမ်းထားသူတွေအရေးယူနေတာတွေကိုရပ်တန့်ပေးဖို့အဲဒါကိုဇူလိုင်လကနောက်ဆုံးထားပြီးတော့လုတ်ဆောင်ဖို့အိုင်အယ်လိုကရက်သတ်မှတ်ထားတာပါ။အဲနောက်တစ်ခုကတော့အာရမလိုအပ်ပေးကိစ္စတိုင်ကြားတာတွေကိုဘယ်လိုဖြေရှင်းမလဲဆိုရဲစနစ်တရက်ကိုချမှတ်ရေးအတွက်တောင်းဆိုထားတာပါ။အဲဒါကိုအောက်တိုဘာလကနောက်ဆုံးထားပြီးတော့နားအဖကလိုက်နာဆောင်ရွက်ရမှာပါ။ဒီတောင်းဆိုချက်တစ်ခုဟာလည်းဆက်ဆက်နေပါတယ်။ဖမ်းထားတွေကိုပြန်မလွတ်ဘူးအရေးယူနေတာတွေကိုမရက်တတ်ဘူးဆိုရင်ဒုတိယအဆင့်ဖြစ်တဲ့တိုင်ကြားမှုတွေကိုဖြေရှင်းပေးနိုင်ရေးယုံကြည်လောက်တဲ့စနစ်တရက်ဖော်ဆောင်မှုဆိုတာဟာမဖြစ်နိုင်ပါဘူးပထမတောင်းဆိုချက်ကိုသတ်မှတ်ရအတွင်းမလိုက်နိုင်ရင်ဒုတိယတောင်းဆိုချက်ကိုဖော်ဆောင်မှုဆိုတာခက်ခဲပါလိမ့်မယ်အိုင်အယ်လိုအုပ်ချုပ်ရေးအဖွဲ့ကလာမယ့်နိုဝင်ဘာလကျရင်နားအဖအနေနဲ့ဒီသတ်မှတ်ရတဲ့အတိုင်းလိုက်နာပြီးတော့စောင့်ရချင်းရှိမရှိဆိုတာကိုပြန်လည်သုံးသပ်မှာပါအဲဒါကြောင့်မေသတ်မှတ်ရထားတောင်းဆိုတာကိုရာဇသံအဖြစ်နဲ့ယူဆမယ်ဆိုရင်လည်းဖြစ်နိုင်ပါတယ်လို့မစ္စတာရစ်ချက်ဟော်စီကပြောဆိုသွားတာပါဟုတ်ကဲ့ခုနကမဆဆုနှွေးလို့ပြန်လွတ်တယ်လို့ဆိုပေမဲ့ကျွန်တော်သိရသလောက်ဆိုရင်အာနာဘိုင်တင်ကသူ့ကိုခရီးသွားလာမှုမှာကန့်သက်တာအဲနောက်ပြီးတော့အခြားနှောက်ယှက်တာတွေလည်းရှိနေတော့မှာပဲအဲတခါအောင်လန်အမှုမှာလည်းအရမလိုအပ်ပြင်းသေးသွားတဲ့ကိုဝင်းလွင်ရဲ့အင်ကိုအာနာဘိုင်တင်ကမကြခင်ရပိုင်းကပဲလာပြီးတော့ဟိုတိုင်းဒီတိုင်းမလုပ်ဖို့ဖိအားပေးနေတာရှိရလို့သိရပါတယ်။ဒီကိစ္စတွေကိုရောဘယ်လိုသဘောထားပါလဲခင်ဗျာ
။ Well, of course, we know what is the situation in the country and we know that it's not an ideal situation. But I think at the same time while we recognize that following the release of these people maybe the situation
ဘယ်လိုဖြစ်နေလဲဆိုတာကိုကျွန်တော်တို့သိကြပါတယ်။အခြေအနေဟာပြည်စုံကောင်းမွန်တဲ့အနေထားတော့မဟုတ်ပါဘူး။အဲဒါပေမဲ့ထောင်ထဲမှာနေရတဲ့ဆိုင်ဆိုင်ရင်ပြန်လွတ်တာကပိုကောင်းတယ်လို့ယူဆပါတယ်။ဒါကြောင့်သူတို့ပြန်လွတ်တာကိုတိုးတက်မှုတရက်လို့ယူဆကြောင်းမစ္စတာရစ်ချက်ဟော်စီကပြောဆိုသွားတာပါ။အဲဆိုပါတော့နာအဖကသတ်မှတ်ရအတိုင်းမလိုက်နာလို့အိုင်အယ်လိုကနာအဖကို ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးကိုလွှဲမယ်ဆိုရင်ဘာလို့ဖြစ်လာနိုင်မှာလဲခင်ဗျ။
The question of the International Court of Justice is a different question. It's a question of what would happen if the
ဒီနေ့ကတရားရုံးကိစ္စကတော့မအစိုးရကအာရမလိုအပ်ပေးကိစ္စတိုင်ကြားသူတွေကိုဆက်အရေးယူနေမယ်ဆိုရင်ကြုံရမယ့်အခြေအနေပါ။ဒီ ICJ ကပါဝင်ပတ်သက်လာရင်တော့နာဖဟာနိုင်ငံကတရားရုံးရဲ့ဆုံးဖြတ်တာကိုခံရနိုင်ပါတယ်။ဒီဆုံးဖြတ်ချက်မှာအာရမလိုအပ်ပေးကိစ္စကိုမလိုက်နိုင်ရင်မလိုက်နိုင်တဲ့နိုင်ငံရဲ့ကိစ္စကိုလွန်လွန်ရေးကောင်စီတင်သွင်းဖြေရှင်းဖို့ထိနိုင်ငံတကာတရားရုံးကဆုံးဖြတ်နိုင်ပါတယ်။အဲဒါပေမဲ့ဒီဖြစ်စဉ်ဟာရှုပ်ထွေးပါတယ်။အဲဒါအပြင်ဒါဟာဖြစ်တန်ကြီးသဘောပဲရှိပါသေးတယ်လို့အိုင်အယ်လိုမြန်မာနိုင်ငံတာဝန်ခံမစ္စတာရစ်ချက်ဟော်စီက RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။